အမေရိကန်ပြည်ထောင်စုဘာဖယ်လိုမြို့ကကုန်းတိုင်မှာလူမဲ၁၀ဦးသေဆုံးစေခဲ့တဲ့တနပ်ပစ်ခတ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံရထားတဲ့အသက်18နှစ်အရွယ်လူပြူအမျိုးသားပီတန်တန်ဒရွန်ကိုပြည်ထောင်စုဥပဒေတစ်ခုနဲ့အမုံတရားကိုအခြေခံတဲ့ရာဇဝတ်မှုပုံမှန်နဲ့ဗုဒ္ဓဟူးနေ့မှာတရားဆွဲဆိုလိုက်ပါတယ်။ပြည်ထောင်စုအဆင့်တရားဆွဲဆိုမှုမှာအပြစ်ရှိကြောင်းထင်ရှားပါကတည်ထန်ကြခံရနိုင်ပါတယ်။သူ့ကိုပြည်내အဆင့်မှာလည်းတရားဆွဲဆိုထားပြီးအဲ့ဒီအမှုမှာလည်းပြစ်မှုထင်ရှားရင်အယူခံတင်ကွင်းမရှိတဲ့ထောင်ဒဏ်တစ်သက်ကြခံရမှာဖြစ်ပါတယ်။တနတ်နဲ့ပြစ်ခတ်ခဲ့သူဂျန်ဒရွန်ကတော့ပြည်내အဆင့်တရားဆွဲဆိုမှုမှာသူအပြစ်မရှိဘူးလို့ညင်းဆိုထားပါတယ်။သူ့ကိုပြည်내အဆင့်တရားဆွဲဆိုမှုမှာအမုံတရားကိုအခြေခံတဲ့ပြည်တွင်းအကြမ်းဖက်မှုဒါအပြင်ဒုသမှုနဲ့ပါတရားဆွဲဆိုထားတာဖြစ်ပါတယ်ပြီးခဲ့တဲ့မေလ14ရက်နေ့ကဘဖယ်လိုမြို့ Top Friendly Market လို့အမည်ရတဲ့ကုန်းတိုက်မှာပေတန်ဂျန်ဒရွန်ဟာတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်လူမဲ10ဦးသေဆုံးခဲ့ပါတယ်